ရှိပေးတဲ့ဒေတာတချို့ကိုပြန်လည်ထူထောင်ဖို့မြန်မာထိတ်တန့်စီးပွားရေးလုပ်ငန်းရှင်ကြီးတွေကိုတမရကညွှန်ကြားထားတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါရယ်။ပြည်ထောင်စုအစိုးရဘက်ကတော့ပြန်လည်ထူထောင်ရေးအတွက်စီမံကိန်းတွေချမှတ်ဖို့ကော်မတီတွေပြန်လည်ဖွဲ့စည်းနေတယ်ဆိုတဲ့သတင်းကိုတင်ပြပါောင်းမယ်။မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါရယ်ရှင်
။ဟုတ်ကဲ့ပါရှင်။နိုင်ငံတော်ဝန်ကလူပေါင်းတသန်းကျော်ရင်ဆိုင်ရတဲ့ရေဘေးတင့်နေတဲ့အခြေကအစိုးရဆုံးဒေသတစ်ခုဖြစ်တဲ့ရခိုင်ပြည်နယ်ပြန်လည်ထူထောင်ရေးအတွက်ပုဂ္ဂလိကလုပ်ငန်းရှင်ကြီးတချို့ဦးဆောင်ကြဖို့သမရဦးသိန်းစိန်ကစီမံပေးခဲ့တယ်လို့ရခိုင်အစိုးရရဲ့ပြောခွင့်ရလည်းဖြစ်ဥပဒေချုပ်လည်းဖြစ်တဲ့ဦးလာသိန်းကပြောပါတယ
်။သမရကြီးကြီးကြီးတဲ့နောက်မှာတကယ်လုပ်နိုင်တဲ့လုပ်ငန်းရှင်တွေပေါ့သမရကြီးကလိမ္မာမယ်တက်ပြီးတော့ခင်ဗျားတို့ဝိုင်းလို့ကြည့်ပါလို့အဲ့ဒီပြောကြပါလေ။အဲ့ဒီမှာကျွန်တော်တို့မင်းများဆိုလို့ရှိရင်ရွှေပြည်လင်းဥကျော်ဝင်းလို့ပေါ့နော်မင်းများရဲ့ပြန်လဲထူထောင်ရေးလုပ်ဖို့ပေါ့ပြည်သူဟိုတောင်းပန်ပေးပါလေ။နောက်မြောက်ဦးနဲ့ပတ်သက်လို့ကတော့ကစီတီဘန်ဥက္ကဋ္ဌဥက္ကမောင်အေးကိုတောင်းပန်ပေးပါလေ။ဒါတော့သူတို့ကတော့ကမနေ့ကလည်းကျွန်တော်တို့ဒီမှာဖြစ်ပြန်လဲထူထောင်ရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ပြည့်စည်တဲ့အင်းတွေကိုပြန်ဆောက်ပြီးဖို့ကိစ္စရဲ့မျိုးစပါးတွေအများဆုံးစံပြူနိုင်ဖို့ရဲ့လေယာဉ်မြေတွေကိုပြန်ထွန်ရက်ပြည့်မဲ့ကိစ္စတွေရယ်နောက်စားတင်ကြောင်းတွေပြတ်တဲ့ဟာကိုဥစားပြီးပြီးတော့ပြည့်မဲ့ကိစ္စတွေရယ်နောက်ပြီးတော့ရေဝင်နဲ့ရေကန်တွေတန့်ရှင်းရေးလုပ်မဲ့ကိစ္စတွေရယ်နောက်အများကြီးပေါ့နော်ကျွန်တော်တို့စေဝါကူတာတဲ့အပိုင်းတွေပါအကုန်လုံးကိုကျွန်တော်တို့စနိုင်ပြီလို့ပြောလို့ရပါတယ
်ခုပြန်လဲထူထောင်ရေးကိုဥဆောင်ချမဲ့ပုဂ္ဂလိကလုပ်ငန်းရှင်ကြီးတွေအနေနဲ့ငွေကြေးတောင်းတင်ကြတာမှပြန်လဲထူထောင်ရေးကိုအားစိုက်လှုပ်ဆောင်နိုင်ဖို့ရခိုင်အစိုးရကမျှော်လင့်ထားပါတယ်ပြည်ထောင်စုအစိုးရဘက်ကတော့ရခိုင်ရေဘေးပြန်လည်ထူထောင်ရေးအတွက်ငွေကျပ်1500ကနဦးချပေးထားတဲ့အကြောင်းရခိုင်အစိုးရပြောခွင့်ရကပြောပါရယ်လူပေါင်းတသန်းလောက်ထိခိုက်နေတဲ့နိုင်ငံတော်ဝန်ရေဘေးပြန်လည်ထူထောင်ရေးဟာနိုင်ငံသားတဦးချင်းအတွက်တိတ်ကိုအရေးကြီးတာကြောင့်နိုင်ငံရဲ့တည်ရန်စာတဝင်ငွေအခွန်အခဝင်ငွေတွေကိုစီမံခန့်ခွဲနေတဲ့အစိုးရကဥဆောင်လုပ်ကင်ဖို့လိုအပ်တယ်လို့ရခိုင်မျိုးသားပါတီရဲ့အကြီးအကဲဒေါက်တာအေးမောင်ကသုံးသပ်ပါရယ်
အဲ့လိုရေးကြီးတဲ့နော်လူဘဝတခုရဲ့အတက်ဘိုးရင်စည်းစင်ပါဝင်သူရဲ့အတက်မေဝန်ကြောင်တစ်ခုလုံးကိုတဘာဝဘေးအန္တရာယ်စသဖြင့်ပေါ့နော်အစိုးရရဲ့ကံပြေကိုညံ့ချင်းညံ့ချင်းတလို့လူခံရတဲ့ဒီလိုလုပ်ငန်းမျိုးမှာအစိုးရရဲ့ rehabilitation period မှာဝင်ရောက်ကူညီဖို့ဟာအင်မတန်ရေးကြီးပါတယ်အစိုးရဆိုတာနိုင်ငံတကာအစိုးရအဖွဲ့အစည်းများအပါအဝင်ကုလသမဂ္ဂ agency များစွာနဲ့ဆက်စပ်ပြီးမှအများဆုံးနော်ဒါ quick action လုပ်နိုင်တဲ့တခုတည်းသောပြည်လဲထူထောင်ရေးကိုဆောင်ရွက်နိုင်မှုဒီကံတခုတည်းသောနီလန်းဖြစ်တယ်လို့သုံးသပ်ပါတယ်။အဲဒီလိုရဲ့ company ရဲ့လုပ်ငန်းဟာလေကျွန်တော်တို့ပြည်လဲထူထောင်ရေးလုပ်ငန်းမှာဒိတ်ရိုက်ပါဝင်ပတ်သက်ဖို့တောင်းဝန်မရှိပါဘူး။ကျွန်တော်တို့ဆိုတာကဒီ public လုပ်ငန်းတွေကိုနိုင်ငံတော်ကနော်ဖွံ့ဖြိုးရေးလုပ်ငန်းတွေမှာဒိတ်ရိုက်နော်တောင်းဝန်ပေးတာမျိုးဟာပြည်သူလူထုကိုစိုးရွားတယ်လို့ဖြစ်နေပါတယ်။အစိုးရတောင်းဝန်ယူဖို့မရှိဘူးဆိုရဲအစိုးရရဲ့ညံ့ချင်းတဲ့စီမံခန့်ခွဲမှုကိုပြတ်တော်လို့ဖြစ်နေပါတယ်။အဲဒါကြောင့်ကျွန်တော်တို့ကဒီကြဲခစ်တစ်ခုကိုပြန်ပြောင်းရရောက်သွားသလားလို့လူလူကလည်းအောက်မေ့မှဖြစ်လို့ကျွန်တော်တို့ဘက်ကတော့ဒီကဏ္ဍလေးတွေကိုပြန်ပြီးပြန်သက်စစ်ချင်ပါတယ
်။လက်ရှိပြန်လည်ထူထောင်ရေးအတွက်ပြည်ထောင်စုအစိုးရဘက်ကစောင့်ရွက်ချက်တွေကိုတော့ကဲဆယ်ရေးနဲ့ပြန်လည်နေရာချထားရေးဦးစီးဌာနရဲ့ညွှန်ကြားရေးမှူးတဦးဖြစ်သူဦးဝင်းရွှေကအခုလိုပြောပါတယ
်။ပြန်လည်လူရောလုပ်ငန်းမဆက်သေးဘူးဆိုတာအခုအချိန်ကြည့်အောင်ဒါ ARD ရဲ့ခုနဇလွန်တို့ငတိုင်းချောင်းတို့ရေကြီးတို့မှဒါရေကြီးနေတယ်ပေါ့နော်ရေအဲ့ဒါရေတိုးပြီးတော့မှသူဆင်းနေတယ်ပေါ့အဲ့တော့ဟိုသူဟိုဘက်ကဟိုရေကျသွားပြီဆိုတော့ကျွန်တော်တို့ဒီမုံရဟိုပါပေါ့နော်တဝိုက်နောက်တစ်ခါကလေးတဝိုက်ဒီနေရာနေရာလည်းအခုလက်ရှိမှာကျွန်တော်တို့ကဟိုပါပေါ့နော်တန့်ရှင်းရေးတွေလုပ်နေလာအမှလည်းခုနကတွေ့မှာပါခင်ဗျအဲ့တော့ပြန်လေသူတော်ရဲ့လုပ်ငန်းဟိုဟောပါတော့စပြီးတော့မှဟိုမလုပ်နိုင်သေးပါဘူ
းလက်တလုံးမှာတော့နိုင်ငံတော်ဝန်တိုင်းနယ်ပြည်နယ်12ခုတို့မှာရေပြင်းတင်လာကြောင်းလူပေါင်းတသန်းကျော်ထိခိုက်ရသလိုတေဆုံးသူဟာလည်းတရာနီးပါးရှိခဲ့ပြီးဖြစ်ပါတယ်ရေပြင်းကြောင့်ဒုက္ခသည်စခန်းဖွင့်ကယ်ဆယ်ထားရတဲ့အရေးအတွက်က2သိန်းကျော်ရှိပြီးရေပြန်ကျလာပြီးဖြစ်ပေမဲ့ကြေးရွာတွေရွှွံ့တော်ဖုံးနာပါဝင်လမ်းပန်းဆက်သွယ်ရေးပြတ်တောက်မှုအိုးအိမ်ပျက်စီးမှုတွေကြောင့်အများစုကတော့ဒုက္ခသည်စခန်းတွေမှာခိုးလုံနေကြရပါတယ်ရှင်